လူငယ်နဲ့တရင်တစ်ပတ်ကျော်ကတရုတ်နိုင်ငံကမ်းရိုးတန်းမှာမီးလောင်ကျွမ်းသွားပြီးတော့တင်းဆောင်နေတဲ့အီရန်ရေနံတင်တင်းမောဟာတနင်္ဂနွေနေ့မှာပောက်ကွဲပြီးတော့မီးလောင်မီးရှံတွေပန်းထွက်ကာနင်းမြုပ်သွားပါတယ်။တင်းမောသားတွေရဲ့ရုပ်အလောင်းတွေရှာဖွေရရှိဖို့မျှော်လင့်ချက်မရှိဘူးလို့အီရန်ကေဇေယီအဖွဲ့ရဲ့ပြောခွင့်ရသူမိုဟာမက်ရစ်စတတ်ကတင်းမောမနစ်မြုပ်သွားခင်မှာပဲပြောဆိုခဲ့ပါတယ်။ပြီးခဲ့တဲ့သတင်းပတ်အတွင်းအရှိတရုတ်ပင်လယ်အတွင်းတရုတ်ကုန်တင်တင်းမော CF Crystal နဲ့တက်မိခဲ့တဲ့ရင်းနှင်းတင်မောစန်ချီထံကနေတင်မောအလောင်းသုံးလောင်းကိုကေဇေးလူသားတွေကရှာဖွေတွေ့ရှိခဲ့ပါတယ်။နှစ်ဦးရဲ့ရုပ်အလောင်းတွေကိုရေစီးနောက်မျောပါနေတဲ့စန်ချီတင်မောရဲ့ကုန်းပတ်ပေါ်ကနေစနေနေ့မနေ့ပိုင်းမှာရှာဖွေတွေ့ရှိခဲ့တယ်လို့တရုတ်နိုင်ငံပိုင်မီဒီယာတွေကဖော်ပြထားပါတယ်။တင်မောပေါ်မှာအမှုရမ်း32ဦးရှိပြီးတော့အီရန်လူမျိုး30နဲ့ဘင်္ဂလားဒေ့ရှ်လူမျိုး2ဦးဖြစ်ပါတယ်။သူတို့ထဲကတယောက်လိုယူဆရတဲ့အလောင်းတစ်လောင်းကိုတော့ပြီးခဲ့တဲ့သတင်းပတ်စောစောပိုင်းမှာရှာဖွေတွေ့ရှိခဲ့ပါတယ်။ကေဇေးရီအဖွဲ့ဟာတင်မောသားတွေနေထိုင်ရာအခန်းနေစီတွားဖို့အတွက်စနေနေ့ကကြိုးစားခဲ့ကြပေမဲ့အပူချိန်မြင့်လွန်းတာကြောင့်လက်လျှော့ခဲ့ရပါတယ်။ဒါပေမဲ့ကေဇေးရီအဖွဲ့ဟာတင်မောရဲ့မှတ်တမ်းထိမ့်သိမ်းထားတဲ့မှတ်တမ်းတင်ကိရိယာကိုတော့ရယူနိုင်ခဲ့ပါတယ်။ဘာကြောင့်တင်မောနစီတိုက်မိခဲ့ရတယ်ဆိုတဲ့အကြောင်းရင်းကိုတော့ရှင်းရှင်းလင်းလင်းမသိရသေးပါဘူး။